COVID-19 ကူးစက်များရောဂါတန်းကိုဆယ်စုနှစ်အတော်ကြာခံစားနေရဦးမှာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးဘုရား WHO အကြီးအကဲ Tedros Adhanom Ghebreyesus ကတောက်ကြနေကပြောပါတယ်
။ The pandemic is a once in a century.
ဒီကယောဂါဟာရာသီနှစ်တစ်ခုမှာတစ်ခါသာကြုံတွေ့ရတဲ့ကယောဂါမျိုးဖြစ်ပါတယ်။ဒီကယောဂါရဲ့အကျိုးသက်ရောက်မှုတန်းကိုဆယ်စုနှစ်တွေချီပြီးခံစားရဦးမှာဖြစ်ပါတယ်လို့ WHO အကြီးအကဲကပြောပါတယ်။လူအများစုကဒီယောဂါနဲ့ပတ်သက်လို့အခုချိန်ထိတန်တရားရှိနေတုန်းဖြစ်ကြောင်းယောဂါတန်းဆွဆွရွရွခံနေရတဲ့နေရာတွေမှာတောင်မှဒီယောဂါရဲ့ဆွရွမှုကိုတန်တရားရှိနေတုန်းပဲဖြစ်ကြောင်းအစိုးဆုံးခြေတွေကိုကြော်သွားပြီးလို့နိုင်ငံတော်တော်များများကယုံကြည်နေကြချိန်မှာပဲကူးစက်မှုအသစ်တွေနဲ့ကြုံတွေ့နေရတယ်လို့လည်း WHO အကြီးအကဲကပြောပါတယ်။စနေနေ့မှာတော့ American ဥပဒေပြုအမတ်တွေအကြားကိုရိုနာဗိုင်းရပ်စ်ဆိုင်ရာအကူအညီပေးရေးဥပဒေတည်အတည်ပြုနိုင်ရေးရှာရှာပါပါသတင်းပတ်ကုံစစ်ဆက်ဆွေးနွေးပွဲတွေလှုပ်ဆောင်နေရမှာတိုးတက်မှုတွေရရှိနေပါတယ်။ဒီဥပဒေမှာတစ်ပတ်ဒေါ်လာ600အလုပ်လက်မထောက်ပံ့ခြင်းဆက်ပေးဖို့ကိစ္စနဲ့ကျောင်းတွေပြန်ဖွင့်ရင်ငွေကြေးထောက်ပံ့ပေးရေးကိစ္စတွေအဓိကပါဝင်နေပါတယ်။အခုဆွေးနွေးနေတဲ့ဥပဒေတည်ဟာကိုရိုနာဗိုင်းရပ်စ်ဆိုင်ရာအကူအညီပေးရေးပြည်စမမြောက်ဥပဒေလည်းဖြစ်ပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါဖြစ်ပွားမှု 4.5 သန်းရှိပြီးကမ္ဘာမှာအများဆုံးဖြစ်ပါတယ်။ဒီကမ္ဘာလုံးမှာတော့ 16.6 သန်းကျော်သွားပြီဖြစ်ပါတယ်။ယောဂါကြောင့်သေဆုံးရမှုမှာလည်းအမေရိကန်မှာအများဆုံးဖြစ်ပြီး 35,300 ကျော်သွားပြီဖြစ်ပါတယ်။အမေရိကန်နိုင်ငံပြည်ရင်ကမ္ဘာမှာဘရာဇီးလ်ကကူးစက်မှုဒုတိယအများဆုံး 2.6 သန်းနဲ့အိန္ဒိယကတတိယမြောက်အများဆုံး 1.8 သန်းရှိပါတယ်ခင်ဗျ။